ယူကရိန်းနေနဲ့သူတို့ရဲ့မျိုးတွေနဲ့ရှေ့ဟမ်းမှာရှိတဲ့တပ်ဖွဲ့တွေကိုရုရှားကဒရုန်းတွေဘုံးတွေနဲ့တိုက်ခတ်တာကနေအကာအကွယ်ပေးဖို့အတွက်တာဝန်ပြည်လက်နက်တွေအသုံးပြုဖို့လိုတယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကပြောလိုက်ပါတယ်။ရုရှားကမနေ့ကဒရုန်းတွေဒုံးကျည်တွေနဲ့အကြီးအကျယ်တိုက်ခတ်ခဲ့ပြီးဒါနှစ်ပတ်အတွင်းမှာရုရှားက၅ချိန်တိုက်ခတ်တာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းရုရှားကတိုက်ခတ်တာတွေကိုကီးဗ်မြို့တော်ကိုမရောက်ခင်မှာပဲယူကရိန်းရဲ့လီယောင်ရန်ကာဝေးစနစ်ကကြားပြတ်ပစ်ချနိုင်တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ရုရှားကမနေ့ကပစ်လိုက်တဲ့ဒရုန်း39စင်းနဲ့က35စင်းနဲ့ပက်ထရင်ဒရုန်း20ကိုပစ်ချနိုင်ခဲ့ပြီးရုရှားကဒီလက်နက်တွေနဲ့ယူကရိန်းရဲ့ဒေသ10ခုကိုပစ်မှတ်ထားတိုက်ခိုက်တာလို့လည်းယူကရိန်းစစ်တပ်က Telegram မှာပြောဆိုထားပါတယ်။ကီးဗ်မြို့တော်ကတော့ဒရုန်း20စင်းနဲ့ပစ်မှတ်ထားတိုက်ခိုက်တယ်ဆိုတော့မသိရပါပဲ။ထိခိုက်ပျက်စီးမှုတွေနဲ့သေဆုံးမှုထူးထူးခြားခြားမရှိဘူးလို့လည်းကီးဗ်မြို့တော်ကိုကယ်ရုံအကြီးအကဲက Telegram မှာပြောဆိုခဲ့ပါတယ်ခင်ဗျာ။